ထိတ်တန့်လျော့မှတ်တမ်းတွေကိုနိုင်ငံတော်မှတ်တမ်းရုံးကုန်မလွှဲဘဲနဲ့ထိမ့်သိမ်းထားရတဲ့ပတ်သက်ပြီးတော့ဆွဲချက်ဒီမှာသူအပြစ်မရှိဘူးဆိုပြီးတော့သမ္မတဟောင်တော်နဲ့ထရန့်ကတရားရုံးမှာလာရောက်ထွက်ဆိုပါတယ်။သမ္မတတာဝန်ကုံဆုံးပြီးတဲ့နောက်လျှော့ဝှက်မှတ်တမ်းတွေကိုမလွှဲပြောင်းတာမှန်မှန်ကန်ကန်မထိမ့်သိမ်းတာတွေနဲ့ဆက်ဆက်ပြီးတော့သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်38ခုနဲ့ဂျူရီဖွဲ့ကဆွဲဆိုထားတဲ့အပေါ်မှာဖလော်ရီဒါပြည်နယ်မိုင်းမီမှာရှိတဲ့ဖက်ဒရယ်တရားရုံးမှာလာရောက်ထွက်ဆိုသွားတာပါ။သမ္မတဟောင်ထရန့်တရားရုံးကိုလာရောက်ဖို့အတွက်တရားရုံးအနီးတစ်ဝိုက်မှာလုံခြုံရေးတွေထူးထပ်ထပ်ချထားသလိုပဲသူ့ကိုထောက်ခံသူရာဂနာလဲတရားရုံးပြင်ပမှာစုဝေးခဲ့ကြပါတယ်။တရားရုံးကိုလာရောက်ထွက်ဆိုမဲ့နေ့မှာသူ့ကိုထောက်ခံသူတွေစုဝေးကြဖို့ဆိုပြီးတော့ဒေါ်နယ်ထရန့်ကလှုပ်ဆော်ပြောခဲ့ပေမဲ့လူစုလူဝေးနဲ့အကြမ်းဖက်မှုတွေဖြစ်မလားဆိုပြီးတော့စိုးရိမ်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအင်ကာနေဒီတရားရုံးကြားနာမှုကတော့ချောမုံဝေးပြီးဆုံးခဲ့ပါတယ်။သူ့ပေါ်ဆွဲချက်38ခုလုံးမှာအပြစ်မရှိဘူးလို့ဖရယ်တရားသူကြီးဂျိုနာသန်ဂုတ်မန်ရှိမှောက်မှာသမ္မတဟောင်ထရန့်ကထွက်ဆိုပါတယ်။ဆမ်မင်နာ49မိနစ်ပါတဲ့ဆွဲချက်ဒီထဲမှာတော့သမ္မတထရန့်က2021ခုနှစ်ဇန်နဝါရီလအင်ပီရိုကထွက်သွားပြီးတဲ့နောက်ထိတ်တန့်လျှို့ဝှက်မှတ်တမ်းပေါင်းရာဂဏန်းကိုမာလာကိုသူ့ရဲ့ဆိုင်ကိုယူဆောင်သွားတယ်ဆိုပြီးတော့ဆွဆွဲထားပါတယ်။ဒီအဲ့ဒီမှတ်တမ်းဒီထဲမှာအမေရိကန်ရဲ့နျူကလ িয়ার စီစဉ်တွေအမေရိကန်ရဲ့မဟာမိတ်တွေရဲ့အားနည်းချက်တွေကိုစမ်းစစ်ထားတာတွေပါတယ်လို့ဆွဲချက်စာထဲမှာဖော်ပြပါတယ်။ဒါရီဟာအမေရိကန်ပြည်တော်စုရဲ့လုံခြုံရေးကိုပါချင်းချောက်မှုဖြစ်တယ်လို့ဆိုပါတယ်။အခုညပိုင်းမှာတော့နယူးဂျာစီမှာရှိတဲ့သူပိုင်ဂေါ့ဖ်ကလပ်မှာသူ့ထောက်ခံသူတချို့ကိုသမ္မတဟောင်ထရန့်မိကုန်းပြုတ်ဖို့ရှိတယ်လို့သိရှိရပါတယ်ခင်ဗျာ။